သရီလင်္ကာနိုင်ငံမှာသမ္မတသစ်တော်ကိုလွှတ်တော်ကမရွေးခင်နှစ်ရက်လိုမှာပဲလက်ရှိယာယီသမ္မတအဖြစ်တာဝန်ယူထားတဲ့ Renil Wickremesinghe ဟာနိုင်ငံတော်အရေးပေါ်အခြေအနေကိုကြေညာလိုက်ပါတယ်။အများပြည်သူလုံခြုံရေးတရားဥပဒေစိုးမိုးရေးကိုကာကွယ်ဖို့နဲ့လူမှုအတိုင်းအဝိုင်းနဲ့လူမှုဘဝအတွက်အဓိကမရှိမဖြစ်လိုအပ်တဲ့ကုန်စည်တွေနဲ့ဝန်ဆောင်မှုတွေကိုထိန်းသိမ်းဖို့အတွက်အရေးပေါ်အခြေအနေကိုကြေညာလိုက်တာဖြစ်တယ်လို့တနင်္ဂနွေနေ့နောက်ပိုင်းကထုတ်ပြန်တဲ့တရားဝင်ကြေညာချက်မှာပြောပါတယ်။တချိန်တည်းမှာပဲသီရိလင်္ကာနိုင်ငံရဲ့လက်ရှိဖြစ်နေတဲ့စီးပွားရေးပြဿနာအကျက်တဲတွေကိုဖြေရှင်းဖို့အတွက်အကူအညီပေးအစီအစဉ်တရက်ကိုနိုင်ငံကငွေကြေးရံပုံငွေအဖွဲ့နဲ့စကားပြောနေတယ်လို့ယာယီသမ္မတဝက်မန်စင်ဂီကပြောပါတယ်
။အဒါ gas အကန့်တော့လဘာဒင်တပူလောင်။ဤကနေ့ ප්‍රශ්නයක් နဲ့diesel ඒ වගේම අකණ්ඩව
TBS စီးပွားရေးကိုပြန်လည်တည်ဆောက်ဖို့အတွက်နိုင်ငံကငွေကြေးရံမုံငွေအဖွဲ့ IMF နဲ့ဆွေးနွေးမှုတွေကိုလှုပ်ဆောင်နေပါတယ်။ဒါ့အပြင်မိတ်ဆွေနိုင်ငံတွေနဲ့လည်းဆွေးနွေးမှုတွေလုပ်နေပါတယ်လို့သီရိလင်္ကာယာယီသမ္မတကပြောသွားတာဖြစ်ပါတယ်။သီရိလင်္ကာမှာနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်သမ္မတ Gotabaya Rajapaksa ဟာကြာသပတေးနေ့ကယာရုကနေနှုတ်ထွက်ပြီးနိုင်ငံကနေထွက်ပြေးသွားပြီးတဲ့နောက် Wickremesinghe ဟာယာယီသမ္မတအဖြစ်နဲ့ကြံသက်စာကျင်းပခဲ့တာဖြစ်ပါတယ်။